Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဩဂုတ်လ21ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုလိုက်ဒိုမီတာ24.50နဲ့လိုက်လာမီတာ190အပြင် VOE ရဲ့ Facebook YouTube နဲ့ VOE website တွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တပောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ကတော့ကျော်စန်းသားပါ Netherlands နဲ့ Denmark နိုင်ငံတို့က Ukraine နိုင်ငံကို F-16 jet တပ်လေးတွေပေးမယ်လို့ကြေညာပါတယ်တောင်အမေရိကတိုက် Ecuador နိုင်ငံသမ္မတရွေးကောက်ပွဲမှာသမ္မတလောင်းတယောက်လွတ်ကြံခံသွားရပါတယ်ပါကစ္စတန်နိုင်ငံမှာတော့စစ်တပ်ကိုဆန့်ကျင်သူတွေအပေါ်တရားဥပဒေအရပုံမှုအရေးယူနိုင်ဖို့ပြင်ဆင်တဲ့ဥပဒေကြမ်းတရားကိုသမ္မတကလက်မှတ်မထိုးဘူးလို့ပယ်ချလိုက်ပါတယ်ဒီလိုအရေးကြီးတဲ့သတင်းတွေကိုဥတီမောင်သားနဲ့အတူပြောပြမှာဖြစ်ပါတယ်ခင်
ဗျာ။ဟုတ်ကဲ့ဆရာ။မြန်မာကျောက်ဝင်တာမှုကနေတမျိုးညတမျိုးဖြစ်နေတဲ့အခါမှာနေ့စဉ်စီးပွားရေးလုပ်ငန်းတွေပေါ်မှာဘလို့များတည်ရောက်မှုရှိပါသလဲ
။ဝင်စရာအခုသူတို့တရားသေးနဲ့ဝယ်လဲပြီးလဲပြီးရောဟိုရန်ကုန်မှာသူတို့ရောင်းလိုက်ပြီးရောင်းလိုက်ပြီးလဲပြီးဒီဘက်မှာအထိုင်းဘက်ကိုပြန်ဝယ်တဲ့အခါကျတော့အဲ့ဒီတရားနဲ့မရတော့ဘူး။အတရားနဲ့နှစ်ပတ်တည်းတရားနဲ့သုံးပတ်တည်းအဲ့လိုမျိုးတွေဖြစ်ကုန်
တာ။ဟာလူရသိပ်မဝင်လာတော့တဲ့မြန်မာစီးပွားရေးဟာနေဆက်ကုံတွေကိုပဲအားကိုးနေရတဲ့အခါဘာတွေများကြုံတွေ့ရပါသလဲဒီเจ้าကိုသတင်းတွေပြီးဒေါန်ဆန်းစုကြည်ရဲ့သားနဲ့အင်တာဗျူးမတိုင်မီမှာနားဆင်ကြရမှာပါဒုတိယပိုင်းနာယူမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မဆုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ထိပ်တိုက်ရောက်သတင်းတွေကိုဥကျော်စံတာနဲ့ကျွန်တော်တပောင်တန်းတို့ပြောပြပါမယ်
နယ်သာလန်နဲ့ဒန်မတ်နိုင်ငံတို့ကယူကရိန်းကို F-16 jet တိုက်လေယာဉ်တွေပေးဖို့တင်းတင်းတင်းနေရကြေညာပါတယ်။နယ်သာလန်ကိုရောက်ရှိနေတဲ့ယူကရိန်းသမ္မတဗလိုဒီမီယိုဇလန်စကီကဒီသမိုင်းဝင်ကြေညာချက်ကိုကြိုဆိုပါတယ်။ဒန်မတ်နဲ့နယ်သာလန်တို့ဟာရုရှားနိုင်ငံကိုခုခံတွန်းလှန်နေတဲ့ယူကရိန်းအတွက်အမေရိကန်လို F-16 jet တိုက်လေယာဉ်စုရမ်းတဲ့ပထမဆုံးနိုင်ငံတွေဖြစ်ပါတယ်။ဒါကိုသူကကြိုဆိုကြောင်းဦးလို့ပြောသွားတာပါ။
Что хочется завжди швидше, що літаки можуть прискорити цей процес дуже сильно.
А на даний до Україні Russia лавка лумяє, Russia є адепме чуджому го санджені ідва F-16 jet алиєн де судаме кейса ідва чино гонью вмяк баре ло со баре. Netherlands вони жок Mark Rutte не аду dash leaders ခံကိုသောက်ပြီးနောက်မှာ Ukraine သမ္မတကအဲ့လိုကြေညာပြောကြားသွားတာဖြစ်ပါတယ်ဒီတိုက်လေရင်တွေဟာရုရှားကိုတွန်းလှန်စစ်မှအခက်ကြုံနေရတဲ့သူ့နိုင်ငံတပ်ဖွဲ့တွေအတွက်အရေးကြီးတဲ့ခွန်အားဖြစ်စေတယ်လို့လည်းဆိုပါတယ်စွန့်ပြင်းထန်တဲ့ဒီ jet တိုက်လေရင်တွေဟာအင်အားကြီးမားတဲ့ရုရှားလေတပ်ကိုတုံ့ပြန်ဖို့အတွက်လိုအပ်နေတာဖြစ်ပြီးဒီလေရင်တွေကို Ukraine တပ်သားတွေကင်တွဲအဆုံးပြုနိုင်တဲ့အခါမှာချက်ချင်းလွှဲပြောင်းပေးမယ်အစီအစဉ်ဖြစ်နေပြီလို့ Netherlands ဝန်ကြီးချုပ်ကလည်းပြောပါတယ်Ukraine သမ္မတကတော့လင်းအစင်း42စင်းလို့အတိအကျပြောပေမဲ့အလူရှင်တွေဖြစ်ကြတဲ့ Netherlands နဲ့ Denmark တို့ကတော့အရေးအတွက်ဘလောက်ဆိုတာကိုပြောကြခြင်းမရှိပါဘူးခင်ဗျာ
။တောင်အမေရိကတိုက် Ecuador နိုင်ငံမှာမနေ့တနင်္ဂနွေနေ့ကသဗ္ဗတင်ပြောင်းပွဲရွေးကောက်ပွဲကိုရဲနဲ့စစ်သား3000ကျော်နေရာချထားပြီးကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမှာတိုင်မီမှာသဗ္ဗလောင်းတူလောက်ကြံခံခဲ့ရပြီးအရင်တုန်းကမကြုံဆက်ခဲ့ဘူးတဲ့အချမ်းဖက်မှုတွေကို Ecuador ကကြုံခဲ့ရတာပါ။အခုဘလကွေးနေတုန်းကမြို့တော်ကွီတိုမှာမက်ဆွတ်စီအိုရေးကထွက်ခေါ်လာတဲ့အခါတပ်ပရဖို့ဝင်ရောက်ရှင်းပြိုင်သူဖာနန်ဒိုဗီလာဗီစီဆန်ချီယိုဟာလှုပ်ကြံခံခဲ့ရပါတယ်။သူဟာဒီနေ့တွင်လှုပ်ကြံခံခဲ့ရတဲ့တတိယမြောက်နိုင်ငံရေးသမားလည်းဖြစ်ပါတယ်။ရွေးကောက်ပွဲမဲမပေးရင်တိုက်ရိုက်ခံမှာဖြစ်ပေမဲ့တချို့ကအကြမ်းဖက်တာတွေကိုစိုးရိမ်နေတဲ့အတွက်အိမ်ကနေမထွက်ကြသူတွေလည်းရှိကြတာကိုတွေ့ရပါတယ်။ကျော်ဘော်အေးနဲ့လာမဲပေးသူတွေရဲ့အိတ်တွေကိုစစ်ဆေးမယ်လို့ပြည်ထောင်ဝင်ကြီးဝမ်ဇဘတာကပြောကြားခဲ့ပါတယ်။မဲယုံတွေနားမှာလမ်းပေးစည်းတဲ့တွေကိုလည်းအလားမခံရပါဘူးမီလာမှာလွတ်တော်ကိုတမရဂူလာမိုလာဆိုကဖျက်သိမ်းလိုက်ပြီးတဲ့နောက်အခုရွေးကောက်ပွဲကိုခေါ်ခဲ့တာဖြစ်ပါတယ်နိုင်ငံတော်ပိုင်ရေနံတင်ပို့ရေးကုမ္ပဏီနဲ့ပုဂ္ဂလိကရေနံတင်ပို့ရေးကုမ္ပဏီတို့ကြားချုပ်ဆိုခဲ့တဲ့စာချုပ်နဲ့ပတ်သက်လို့တမရကိုလွတ်တော်ကဆွဆွဲပစ်တင်ဖို့လုပ်တဲ့အချိန်မှာသူကလွတ်တော်ကိုဖျက်သိမ်းလိုက်ပြီးရွေးကောက်ပွဲခေါ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့သူကတော့ရွေးကောက်ပွဲကိုမဝင်ခဲ့ပါဘူ
းပါကစ္စတန်နိုင်ငံမှာဆူရနဲ့သဘောရကွယ်လွဲသူတွေကိုချိုးနှိမ်ပြီးစစ်တပ်နဲ့အမျိုးသားလူမျိုးရေးဆန့်ကျင်တဲ့လူရွတ်တွေအတွက်တရားစွပ်စွာပိုင်ခွင့်ပုံမတွင်းမြင့်ပေးအပ်မဲ့ဥပဒေကြမ်း2ရပ်ကိုသမ္မတအာရစ်အလာဝီက လက်မှတ်မထိုးဘဲကျင်းဆန်လိုက်ပါတယ်ဘုရားသခင်ကိုတိုင်တီဗီကျွန်တော်ပြောပြစီအစိုးရလျှို့ဝှက်ချက်ဥပဒေပြင်ဆင်ချက်မူကြမ်း2023နဲ့ပါကစ္စတန်စစ်တပ်ဥပဒေပြင်ဆင်ချက်မူကြမ်း2023တို့ကိုကျွန်တော်သဘောမတူတဲ့အတွက်လက်မှတ်မထိုးဘူးလို့သမ္မတအလာဝီကသူ့ရဲ့ Twitter မှာရေးထားတာဖြစ်ပါတယ်ဒီမူကြမ်းတစ်ခုကိုပါကစ္စတန်ပါလီမန်သက်တမ်းကုန်ဆုံးဂါနီအဂူလာ9ရက်နေ့ပါလီမန်မဖြတ်သိမ်းခင်လေးတင်အတည်ပြုခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ဒီဥပဒေကြမ်းတွေဥပဒေဖြစ်လာဖို့အတွက်သမ္မတကိုယ်တိုင်လက်မှတ်ထိုးရမယ်လို့ဖွဲ့စည်းပုံဥပဒေကပြဋ္ဌာန်းထားတာဖြစ်ပါတယ်သမ္မတအလာဝီကဆက်လက်ပြီးရေးသားတဲ့နေရာမှာတော့သူကဒီဥပဒေကြမ်းတွေကိုလက်မှတ်မထိုးဘူးဒါကြောင့်ဒီဟာကိုပြန်အလိုက်ဖို့သူရဲ့ရုံးဖွဲ့ဝန်ထမ်းတွေကိုပြောကြားခဲ့ပေမဲ့ဝန်ထမ်းတွေကသူရဲ့အမိန့်ကိုမလိုက်နာခဲ့ရဘူးအဲ့ဒီထက်မှအရာရှိတယောက်ကသမ္မတလက်မှတ်ကိုအတုထိုးပြီးတော့ပြန်ပေးခဲ့တဲ့ဆိုတဲ့သဘောမျိုးလည်းဖော်ပြထားတာတွေ့ရပါတယ်သမ္မတအရစ်အလာဝီဟာပါကစ္စတန်နိုင်ငံရဲ့ကြီးရည်လေးတပ်များရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်လည်းဖြစ်ပါတယ်။သမ္မတရဲ့အထက်ပါဖော်ပြချက်ဟာအနာသိကြီးမားနေတဲ့ပါကစ္စတန်နိုင်ငံစစ်တပ်ကိုနောက်ပြန်ဆုတ်စီသွားတာဖြစ်ပြီးတော့ပါကစ္စတန်နိုင်ငံအတွက်ဖွဲ့စည်းပုံဆိုင်ရာအကြမ်းတရကြောက်လာစေနိုင်မယ်လို့ဥပဒေပညာရှင်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
။တော်တော်ညွှန်းတော်မှုနဲ့အဖန်ခံထားတဲ့မြန်မာနိုင်ငံရောက်ဆွစ်ဇာလန်နိုင်ငံသားနဲ့အဆက်အသွယ်ရှိနေပါတယ်လို့ဆွစ်ဇာလန်တာယုံကစနေနေ့ကပြောပါတယ်ဆွစ်ဇာလန်နိုင်ငံကြီးဝန်ကြီးဌာနဟာဒီအမှုကိုသတိပြုမိပြီးရန်ကုန်ရှိတာယုံကတက်ဆိုင်ရာအားရပါယူနေတဲ့အဆက်အသွယ်ရှိနေပါတယ်လို့ AFP သတင်းဌာနရဲ့အမေကိုအီးမေးလ်နဲ့ပြန်ပြီးဖြေကြားခဲ့တာပါ YouTube Internet စာမျက်နှာမှာတင်ထားတဲ့ဘာမှမမျှော်လင့်ပါနဲ့ဆိုတဲ့တနာ25မိနစ်ကြာရုပ်ရှင်ဇာတ်ကားကိုဆွစ်ဇာလန်နိုင်ငံသားဒီဒီယာနူဘောမားကရိုက်ခဲ့တယ်လို့စစ်ကောင်စီကပြောပါတယ်ဒါပေမဲ့ရုပ်ရှင်ရဲ့နောက်ဆုံးစာတမ်းထုတ်ရမှာတော့ဒါရိုက်တာကISI တမဖြစ်တာကိုတွေ့ရပါတယ်ဗုဒ္ဓဘာသာသာနာတော်နဲ့တန်ခါတော်တွေအပေါ်အထင်မြင်လွဲမအောင်ဖန်တီးပုံဖော်ထားတယ်လို့ဒီလဆက်ကွဲနေထုတ်မြမအလင်းကဒီရုပ်ရှင်ပေါ်မှာဆွဆွဲထားပါတယ်ဒါရိုက်တာနဲ့ဒီကားမှာပါဝင်သရုပ်ဆောင်ကြသူစုစုပေါင်း14ဦးကိုအောက်ကလာရှဲနီကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းမြမအလင်းကဆိုပါတယ်အဲဒီဇာလမှာအမျိုးသမီးငယ်တဦးကဗုဒ္ဓဘာသာဝင်တွေရဲ့ယဉ်ကျေးမှုတရိပ်ထုံးတာအစင်းလာတွေကိုထိခိုက်ညှို့နှိုင်းစေပြီးယဟန်တန်ခါတော်တွေရဲ့အချင်းသီလကိုပုတ်ခတ်စော်ကားတဲ့အပြောဆိုနဲ့ရိုင်းပြတဲ့စကားလုံးအသုံးလုံးတွေပါတယ်လို့မြမအလင်းကပြောပါတယ်။ဒါပေမဲ့ဒါရိုက်တာကတင်ပြလိုပုံရတဲ့ဖုန်းကြီးတွေရဲ့နေထိုင်ပြုမှုအချင်းကိစ္စတွေကဓမ္မနဲ့ညီမညီဆိုတာကိုတော့သတင်းစာကဖော်ပြသွားတာမတွေ့ရပါဘူး။ဒီလိုဖက်စီကားတဲ့သူတွေထဲမှာယူအစ်ခင်အမည်ရှိတဲ့အသက်၁၂နှစ်အရွယ်ကလေးတယောက်လည်းပါနေတာကိုတွေ့ရပါတယ်။ဒီရုပ်ရှင်ကို YouTube Internet စာမျက်နှာရဲ့ ISR ဓမ္မစာမျက်နှာမှာတင်ထားတာပါ။ရည်ရွှေရှင်ပြန်ဓမ္မရဲ့အရသာနိဗ္ဗာန်ရဏဆိုတဲ့အသေးဆုံးအချိန်တနာ ਈ ခွဲကြရုပ်ရှင်တွေကိုလည်းတင်ထားတာကိုတွေ့ရပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညပိုင်းဒိုမီတာ40 kHz 9433ညပိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကသတင်းတွေကိုဆက်လက်ပြောပြနေပါတယ်ခင်ဗျာအပူပိုင်းမုံတိုင်းဟီလရီကြောင့်မက္ကဆီကိုနိုင်ငံဘေဂျာကယ်လီဖိုးနီးယားကျွန်းဆွယ်နဲ့အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမှာအပျက်စီးများပြားပြီးအသက်အန္တရာယ်ထိခိုက်စေနိုင်လောက်တဲ့ရေကြီးမှုတွေတနင်္လာနေ့အထိဆက်လက်ဖြစ်ပေါ်နေနိုင်ဦးမယ်လို့အမေရိကန်နိုင်ငံဟာရီကင်းဌာနကသတိပေးထားပါတယ်။တနင်္လာနေ့မနက်ပိုင်းတုန်းကတော့ဟာရီကင်းဟယ်ရီကိုအပူပိုင်းမုန်တိုင်းအဆင့်အထိဆော့ချသတ်မှတ်ခဲ့ကြပေမဲ့လေတိုက်နှုန်းကတနင်္လာရီကီလိုမီတာ100ဒါမှမဟုတ်မိုင်65မိုင်အထိရှိနေသေးပြီးအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီအေဂိုမြို့အစ်တောင်ဘက်မိုင်200ကျော်အကွာဘေဂျာကယ်လီဖိုးနီးယားကျွန်းဆွယ်ကိုဝေရောက်မယ်လို့ဆိုထားတာပါ။မွန်တိုင်းဟာအနောက်ဖက်စီရွေ့လျားပြီးအပြော့သွားပေမဲ့ကယ်လီဖိုးနီးယားတောင်ပိုင်းသားတွေအတွက်အရေးပေါ်အခြေအနေကမယုံသိသေးဘူးလို့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနကဆိုပါရယ်။အပူပိုင်းမွန်တိုင်းတွေဟာအမေရိကန်ပြည်ထောင်စုရဲ့အစ်ဘက်နဲ့တောင်ဘက်မှာနှစ်စဉ်ပုံမှန်တိုက်ခတ်လေးရှိပေမဲ့အနောက်ဘက်ချမ်းမှာတော့တိုက်ခတ်တာသိရှားပါပါတယ်အဲတချိန်တည်းမှာပဲလွန်ခဲ့တဲ့နှစ်ပတ်ကကြောက်မဲ့ဖွယ်ကောင်းတဲ့တော်မီတောင်ကိုခံရပြီးရုန်းကန်နေရာဆက်ဖြစ်တဲ့ဟာဝိုင်ပြည်နယ်မော်ဝီကျွန်းကိုသမရဘိုင်တင်နဲ့ဇနီးတို့တနင်္လာနေ့မှာသွားဝင်မယ်လို့သိရှိရပါခင်ဗျာ
Canada Domi or Jainta Niama, Zontia to the Mutu Shigerello. Read that ring and meet that tough chigger regarding the name of Georgia Lai Party. Canada now buying a British Columbia Pinema, Domi Pianaramo, Lutau Momiazago, Belu Yago, Shibyamo, Mesto Tabi, meet that the Madriga, Josa, Minye, Tani Jaraba. To the Muya or Yaduga, Tauku Chicka Badalo, an out key loner, meet that chick, Jason Brule, and got Terenza Shelemba, Georgia Bari. Diniaria Midazu Regan, Riadima Layao, a Pampi, and now you dajare near Ripi Bari. Pine a shade on the Dana Bo, remind the Dabigo, Malua Peke, Imadojabo, Pine a Suyaga, Yebo Chini, Jinia Topian Tabari. Federal Suya Gunigo down Cantada will let Winjo Justin Trudeau got the ball to let John Jinia Lai Bari. Ludego Shibio, Marcadina Lenaga, and Tapu, Ria Yen, and the Tabu Sidrigo, Thompu, Gunibo, Suaga, Jobari. Luada Mandamia Bo, Suaga, Gunimelula, Yakin Twit, Locode, Ex Lubusa Menabama, Winjijo got Pio Lai Pari. Canada Domijo, America, I had the show, binding my Migo Mine, Chaya, Poland, Doggy Abare.
Direct from Washington.
ตนเนี่ยในมันเกณฑ์นอกซ้อมอ่ะไถ่ตันหยอดตะเด็นတွေကိုဥကျော်စံနာနဲ့သူကြီးညာပေးခဲ့ကြတာပါအခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးခွင့်ကိုမလွှဲထုတ်မီသတင်းဆောင်ပါတဲ့ပုံကိုတင်ပြကြပါမယ်မြန်မာကျောင်းဝင်တဲ့ထိုင်းပတ်ဝင်လဲလဲနှုန်းမှာတည်ငြိမ်သလိုကျောင်းဝင်တန်မှုကလည်းကြာဆင်းပြီးလမ်းခီးကလည်းမသာရာကြောင့်ထိုင်းမြန်မာနိုင်ငံကြားတပိုင်းတိုင်းကုန်ကူးနေသူတွေနဲ့ကုန်းလောက်
ဒီအပိုင်းတွေအတွင်းမြန်မာစံငွေမတည်ငြိမ်မှုနဲ့အတူနိုင်ငံသားဝင်လည်းနှုံတွေတနည်းထက်တနည်းမြန်မာလာမှုတွေကထိုင်းမြန်မာကုန်သွယ်စီးပွားလုပ်နေကြတဲ့လုပ်ငန်းရှင်တွေကြားမှာတက်ရောက်မှုတွေအများကြီးရှိနေတာပါအထူးသဖြင့်ကုန်သွယ်မှုမှာအရေးပါတဲ့လုပ်ငန်းပိုင်းတစ်ခုဖြစ်တဲ့ထိုင်းကနေမြန်မာကနေထိုင်းနေဆက်ဖြတ်ကျော်ပြီးကားလမ်းကနေပစ္စည်းတွေပို့ရတဲ့ကာဂိုလုပ်ငန်းတွေမှာတိတိတသာထိခိုက်မှုတွေရှိနေပါတယ
်ဝင်စရာနေ့စဉ်နဲ့အမျှမငင်းတဲ့အကြောင်းမလို့တချို့online shopping ရောင်းနေလို့ဆိုလို့ရှိရင်လုပ်ငန်းကိုခဏရက်ထားစရာဒီအထိအဲသူတို့တွေဟိုပါပေါ့ဟိုဘာဆက်လုပ်မှမသိဖြစ်တော့တာဘာကြောင့်လဲဆိုတော့ဝင်စရာအခုသူတို့တရားဈေးနဲ့ဝယ်လဲပြီးလဲပြီးရောဟိုရန်ကုန်မှာသူတို့ရောင်းလိုက်ပြီးရောင်းလဲပြီးလဲပြီးဒီဘက်မှာအထိုင်းဘက်ကိုပြန်ဝယ်တဲ့ခါကျတော့အဲ့ဒီတရားနဲ့မရတော့ဘူးအတရားနဲ့နှစ်ဘက်တွေတရားနဲ့သုံးဘက်တွေအဲ့လိုမျိုးတွေဖြစ်ကုန်တဲ့ခါကျတော့သူတို့ကဟိုလုတ်ပြီးတော့အမြတ်မထွက်ဘူးပေါ့ပြင်ပန်းတာပဲရှိတယ်အဲ့လိုမျိုးဖြစ်ပြီးတော့အဲ့တို့တွေမှာအခက်အခဲတွေရှိတာပေါ့နော်အဓိကတော့ငွေသေး stable မဖြစ်ဘူးပေါ့အဲ့လိုမျို
းဟုတ်ဒီမှာ supplier လုပ်တယ်ပေါ့နော်အရင်ကဆိုလို့ရှိရင်ကိုပို့ခဲ့ပူတဲ့ customer တွေဆိုကိုစီကိုပစ္စည်းပြတ်မှာမို့ကတို့အတွက်ကလည်းအခက်အခဲဖြစ်တဲ့ငွေသေးအဲ့လိုကွာဟမှုပေါ့အများကြီးပေါ့နော်ဟုတ်ဈေးနှုန်းတွေကတက်တော့အဲ့ဒီမှာယူနေကြ customer တွေဆိုလို့ရှိရင်ဟိုယူနေရတဲ့ person shop ပြီးတော့ယူပေးတာမျိုးတွေအဲ့လိုလုပ်ပေးရတော့ပေါ့တို့လည်းဟာကူကလည်းအားနာတယ်ဝယ်တဲ့လူတွေလေကိုကမြန်မာပြည်သားချင်းချင်းရောင်းရတာလည်းဖြစ်တဲ့အတွက်ကြောင့်မို့လို့ဟောအခက်ခဲရတော့အများကြီးဖြစ်ပါတယ်ဆင် online ချုပ်လုပ်တဲ့လူလည်းဖြစ်မယ်
ဒီလိုငွေစေးမတည်ငြိမ်မှုတွေအပြင်တဘာဝဘေးအန္တရာယ်ကြောင့်ရေကြီးပြီးလမ်းတွေပြိုကျပျက်စီးမှုတွေကလည်းနှစ်နိုင်ငံအကြားအဝတ်အထည်တခြားလူသုံးကုန်ပစ္စည်းဆေးဝါးနဲ့အစားအသောက်ကုန်ကြောင်းပစ္စည်းရောင်းဝယ်သူတွေကြားနဲ့ကာဂိုလုပ်ငန်းလုပ်ကိုင်သူတွေကြားအစိမ်းမပြေမှုတွေကြုံကြရတယ်လို့ပြောဆိုကြပါတယ်
။ဟောကျွန်တော်တို့လမ်းတွေကပြတ်တော့ပစ္စည်းတွေကနှောင့်နှေးကျန်ကြတာပေါ့။အဲ့ဒီအတွက်ကြောင့်မလို့လူတွေကဒီပစ္စည်းတွေနှောင့်နှေးတော့ဟိုကျွန်တော်တို့ကာဂိုအနေနဲ့အခက်အခဲအများကြီးရှိတာပေါ့။နောက်ပြီးတော့ကားလမ်းတွေကလည်းတော်တော်လေးလမ်းဟောင်းကသွားကြတယ်ဆိုပေမဲ့တော်တော်လေးဆိုးဆိုးဝါးလမ်းမကောင်းတော့သူတို့အနေနဲ့ကလည်းစောစားသွားတော့ဟိုစီလဲပိုးကုန်တယ်ရဲရမ်းမှလည်းရက်တွေကြတော့အားကြောင့်မို့သူတို့ကကာဂိုပစ္စည်းကတွေကိုတန်စာကတွေကိုဟိုလောကနဲ့ဆိုင်အများကြီးပိုကောက်ကြတယ်ပိုတောင်းကြတယ်အရေးကြီးတဲ့လူတွေကတော့ပို့တာပေါ့နော်မဖြစ်မနေဒါရောက်ရမယ့်လူတွေကတော့တန်စာကကြီးလဲပို့ရတာပေါ့အဲ့လိုမျိုးတွေတော့အခက်ခဲတွေရှိတာပေါ့အကုန်လုံးကအဲနောက်နေကြကြမှုတွေဖြစ်ကုန်တာပေါ့အဲဟိုတုန်းကဆိုလို့ရှိရင်တော့ကျွန်တော်တို့ကာဂိုကနှစ်ညကြီးသုံးရက်နဲ့ရန်ကုန်ရောက်တယ်နည်းနည်းနောက်ကြမယ်ဆိုလဲဟို၄ရက်ဆိုကျွန်တော်တို့ရောက်ပြီအခုကြတော့6ရက်လည်းမရောက်ဘူး7ရက်လည်းမရောက်ဘူးလမ်းကလည်းပြတ်သွားတာတောင်မို့လို့အဲ့လိုမျိုးတွေကြံ့ညာမှုတွေရှိတယ်ဒီဘက်က အရေးကြီးတဲ့ကုန်ပစ္စည်းဆိုလို့ရှိရင်ဟိုပစ္စည်းကြီးကြီးမားကြီးတွေပို့လို့မရဘူးကားလေးပဲသွားလို့ရတယ်လမ်းဟောင်းကနေပြီးတော့ကားလေးပဲသွားလို့ရတော့အဲကျွန်တော်တို့ကအဲဆေးဝါးနဲ့အရေးကြီးတဲ့အဲ့လိုမျိုးပစ္စည်းအသေးသေးပွဲပွဲပဲဟိုလက်ခံတယ်အကြီးကြီးတွေဟိုတော့ခဏနေပါအောင်နောက်မှပို့ပါဒီဆိုဖာကုန်းတွေဖာနီချာပစ္စည်းတွေမှုရာတွေအဲ့လိုစသည်ဖြင့်အဲပစ္စည်းကြီးကြီးတွေပေါ့နော်အဲ့လိုမျိုးအဲ့ဒီဟာတွေဟိုတော့လောလောဆယ်ကလုံးဝပို့လို့မရသေးဘူးအဲကျွန်တော်တို့ဟိုမြောက်ဒီမှာရှိတဲ့ကိုတော်မှာတိမ့်စီထားရတာပေါ့အဲတည်တည်ဟိုပစ္စည်းလေးတွေကိုတော့တဖြည်းဖြည်းချင်းနဲ့ပဲအဲ့ဒီကျွန်တော်တို့မြောက်ဒီအခုလမ်းဟောင်းပြီးတဲ့ရှင်လမ်းတိတ်ကလည်းအခုမနေ့ကစတင်ပြီးတော့သွားကြတယ်အဲ့ဒီဟာနေပြီးတော့တဖြည်းဖြည်းနဲ့ပဲဖွဲ့ပြီးပို့ရတာပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့
ဒီကကတော့အဲ့ငွေစည်းပဟမှုတွေရောလမ်းကြီးဆက်သွယ်ရေးအခက်ခဲကြီးသားရောအရင်ကထပ်တော့အဆင်မပြေမှုတွေအများကြီးဖြစ်ပါတယ်ရှင်ဟုတ်ကဲ့အငွေကြီးကငွေကြီးကထိုးကြနေရတာလက်ရှိအဆင်ပြေနေတာအဆင်ပြေနေအခုကပစ္စည်းကဝယ်ပြီးရင်ပို့ဖို့တော့မှာတော်တော်အဆင်မပြေဖြစ်တယ်အဲ့လိုမျိုးတွေပေါ့နော်ဈာန်မြေပြိုတာတို့သွားရေးလာရေးဒီအဓိကပစ္စည်းပို့တာအဆင်မပြေဖြစ်တာပေါ့နော်အပေါ်လန်းကတော့ဟိုရန်ကုန်ဘက်ကမာတဲ့လူတွေကြတော့ညီမတို့အဲ့ရန်ကုန်ပြန်မဲ့တငယ်ချင်းတွေရှိရင်ပစ္စည်းတွေထည့်ပေးလိုက်လို့ရတယ်
အခုလိုသဘာဝဘေးအန္တရာယ်နဲ့ငွေစည်းမတည်ငြိမ်မှုတွေအပြင်မြန်မာပြည်ရင်းမှာနိုင်ငံရေးမတည်ငြိမ်မှုနဲ့စစ်မဲ့ဖြစ်ပွားနေမှုတွေကလည်းထိုင်းမြန်မာကုန်သွယ်လုပ်ငန်းတွေလုပ်ကိုင်နေကြတဲ့စီးပွားရေးလုပ်ငန်းအကြီးအသေးအလုံးအတွေ့ထိခိုက်မှုတွေရှိနေတာကြောင့်ဒီခက်ခဲတွေကြားကပဲအတက်နိုင်ဆုံးလုပ်ငန်းတွေလည်းပတ်နိုင်အောင်စ조사လုပ်ကိုင်ကြရတယ်လို့လည်းလုပ်ငန်းရှင်တွေကပြောဆိုနေကြတာပါရှင်။ကျွန်မညညလွင်ပါ
ဒီဆွေးနွေးကောင်းကိုစကြပါလေမိခင်တော်ဆန်းစုကျင်တဲ့နိုင်ငံရေးကျင်းသားအားလုံးလွတ်ပေးရေးအပအဝင်မြမပြည်သူတွေပေါ်ပြစ်မှုကျူးလွန်နေတဲ့စစ်ကောင်ဆောင်တွေကိုထိထိရရအေးယူရေးနိုင်ငံတကာအတိုင်းဝင်းအနေနဲ့ညီညီညွတ်ညွတ်ရပ်တည်ပေးကြဖို့သားဖြစ်သူကင်အဲရစ်ကတောင်းဆိုလိုက်ပါတယ်သူကိုယ်တိုင်လက်ဆက်အနာသိမ်းမှုကိုစကြတဲ့နှွေဦးတော်လိုင်းရေးမှာနိုင်ငံတကာရောက်မြမတိုင်းရင်းသားတွေနဲ့လက်တွဲပါဝင်နေတာပါမိုင်းအင်ဂျင်နိုင်ငံဇူးမနဲ့ကင်အဲရစ်ကိုဆက်သွယ်မေးမြန်းထားပါတယ်
Thank you so much for being with us.
Hi, Indian. How do you do?
Thank you. So you have frequently been interviewed by different media.
Amiki Tu Dong San Su Chi Go, Sikang Si Ga, Thong Dan Nipang Tong Se Ni Ba Cha Mat Tha Le Chin Ni Ne Pat Tat Pi Ro, Kim Ni Ne, Tadin Media Ri Ne Ma Ja Khana Twet Sou Me Myan Na Ri Lou Da Twet Ya Ba Le. A Yin Nong Ga Ro, Dong San Su Chi Ye Ta Ta U Ni Ne,ဒါမျိုးတွေမရှိခဲ့ပဲနဲ့အခုသတင်းမီဒီယာတွေနဲ့ရောအများပြည်သူတွေနဲ့ပါထိတွေ့ဆက်ဆံလာတာဘာကြောင့်ပါလဲရှင
်။ Well, Indian, since the beginning of the coup, I have had no contact.
မြန်မာနိုင်ငံမှာအာဏာသိမ်းစကြတဲ့ကကျွန်တော်အမိနဲ့အဆက်အသွယ်မရှိတော့ပါဘူး။ဒီဘက်မှာရှိနေတယ်လဲဆိုတာကိုစစ်ကောင်စီကိုကျွန်တော်အမြဲဆက်သွယ်မေးမြန်းပေမဲ့သူတို့ကဖြေကြားခြင်းမရှိတယ်လို့သူ့ကိုဘယ်လိုနီးလန်းနဲ့ဆက်သွယ်လို့ရတယ်လဲဆိုတာကိုလည်းမပြောပါဘူး။ဒါကြောင့်အမိကိုဆက်သွယ်နိုင်မဲ့တခြားနီးလန်းဆိုတာမရှိပါဘူး။ကျွန်တော်တက်နိုင်သမျှနီလန်းပေါင်းစုံနဲ့ကြိုးစားခဲ့ပါရယ်။နောက်ပြီးတော့မြန်မာပြည်သူတွေပေါ်ရဲရဲဆက်ဆက်ဖိနှိပ်နေတဲ့စစ်တပ်ရဲ့ကြောက်မက်ဖွယ်ကောင်းတဲ့လုပ်ရက်တွေလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုမြင်ရတဲ့သူတိုင်းမျက်စိပိတ်ထားနိုင်မှာမဟုတ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းလောလောဆယ်မှာမြန်မာနိုင်ငံအတွက်အများကြီးလှုပ်ဆောင်ပေးနိုင်တဲ့အခြေအနေမျိုးလည်းမရှိပါဘူး။အဲဒီတော့ကျွန်တော်အမေလွတ်မြောက်ဖို့လူသားချင်းစာနာထောက်ထားမှုကူညီတွေအလွန်မင်းလိုအပ်နေတဲ့မြန်မာပြည်သူတွေကိုပံ့ပိုးဖို့တခြားသူတွေလှုပ်ဆောင်ပါလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ကျွန်တော်အနေနဲ့ငုတ်တုတ်ထားနေလို့မရတော့ပါဘူး။နောက်ပြီးတော့ကျွန်တော်အမေကိုနေအိမ်ကျေကျုပ်ပြောင်းထားရတဲ့ဆိုတဲ့သတင်းတွေကလည်းမမှန်ပါဘူး။ကျွန်တော်သိသလောက်သူ့ကိုနေပြည်တော်အချင်းထောင်မှာပဲဆက်ပြီးတော့ထားရတာပါ။စစ်တပ်ကတော့အရင်ကအတိုင်းမှောက်ရွံ့တဲ့သတင်းတွေနဲ့ဝါရဖြန့်တဲ့နီးပရိရဲ့ကိုအကြိမ်ကြိမ်အသုံးပြုနေတာပါ
။ Your mother has said that
ဒေါန်ဆန်းစုကြည်ကသူ့သားတွေကိုနိုင်ငံရေးမှာမပါဝင်စေချင်ဘူးလို့ပြောထားပါတယ်။အဲ့ဒါဘာကြောင့်လဲဆိုတာရောခင်သိလားရှင့်။
Well, I'm sure every mother's natural instinct is to protect her children.
မိခင်တွေရဲ့သဘာဝအတိုင်းကိုသားသမီးကိုကာကွယ်ဖို့ဆိုတဲ့အချက်ကတော့သိကြပါရယ်။စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကြောင့်သူကိုယ်တိုင်လည်းအန္တရာယ်ရှိနေတာပါ။သိကြတာကသူ့ကိုလွတ်ကျန်တပ်ဖြတ်ဖို့ကြိုးပမ်းတာတွေကိုအကြိမ်ပေါင်းများစွာသူကိုယ်တိုင်ရင်ဆိုင်ခဲ့ရတာ။နောက်ပြီးတော့ကျွန်တော်အဖိုးသူ့အဖေကိုလွတ်ကျန်တပ်ဖြတ်ခဲ့တာကိုလည်းတွေ့ကြုံခဲ့ရတာဆိုတော့အန္တရာယ်တွေများတယ်လို့သူစိတ်ထဲမှာရှိနေပုံရပါရယ်။
Many of our viewers know that you don't like to talk about your personal life.
Kim Nene ga ko ye ko da chang ya ri ko taim ma pyo chin mu so da ko tot tot mya mya a ti ja ba de. Da ba mai le di Dong San Suu Kyi ha Kim ye kle bwa a ywe ma myama nai ngan ko pyan pi ro nai ngan yee ma u saung hlou sha ni ga da so ro mi khe ma shi be phyat tan ga ya de a twe chong ni ko lu ngae prayat de twe pyo pya pi lu ya ma la shin.
It has always saddened and angered me that my mother has sometimes been
portrayed as cold-hearted. I have always been told that my mother has always been portrayed as cold-hearted. But I have always been told that my mother has always been portrayed as cold-hearted. But I have always been told that my mother has always been portrayed as cold-hearted. But I have always been told that my mother has always been portrayed as cold-hearted. But I have always been told that my mother has always been portrayed as cold-hearted. But I have always been told that my mother has been portrayed as cold Pesanaga Dube Mwanangu Twabi or Tuya now so yaduma, ne in Jeju Chakantare, a mean to Pyatan Jingaraba. Tabi me Nalonda Mashire, the Najanamu Mashire, Sibu Joduga, a pig of Mwanangu Lagwim Bugewau. Yamabi Durea Josie Wadra, Geno Miwa and Basalonia Yadijaha, does he alone there Shibiro, Kaimare Sura, General Yonjiware. Now we draw Druyan Sangare, Sibu Jodu, Matayare Loyaduha, Sanjin, Tonambu, through Drak Kwanari Pubi or Shizigabare. Dabi Mamma Bidri John Dunia that Chini Rene Shin. May Michi Pyatanga that Chini Rugu Kak Hare Lu General Makanzami Wow. General Yin Sanya that Chini Rita 3 years Sun Lut Nina Kamuriga Puviron Chimaware.
You are of course closely monitoring
Kim
Nene
Yamanang Pipia Bibu and Nika Song Chini Dagaro Tijabare. Yama Bidurego Kunibu Nanganga Taiwanga Pyakwa Nide Subidole Taupia Pyosu Dari Le Triabare. Erom Yama de Debo Ma
အင်းကြီးနိုင်ငံတွေရဲ့တုံ့ပြန်မှုတွေကိုဘယ်လိုတွေ့ရလဲရှင့်။ဝမ်ဆာဝဲလ်ကမ်ရီစင့်တူအက်ဆန်ချာဒီငင်ကချမှတ်ခဲ့တဲ့အမေရိကန်ရဲ့ပိတ်ဆို့ရေးယူမှုနဲ့တန်တပန်ရေးကြိုးပမ်းမှုတွေကိုကျွန်တော်ကြိုးစားပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်အမြင်အရတရုတ်အပါအဝင်နိုင်ငံအားလုံးဟာသူတို့အကျိုးစီးပွားအရမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ညီညွတ်မှုပြန်လည်ရရှိလာဖို့ပဲမ
So how about China? You know, what
is Sikong Sine, Nikat, Tianwin, Tandaman Sasan Yip, Yamiro, Tisao Nide, Tiok Boma, Kim Ye Amyo, Belu Shibale?
China has never been.
Nimanangama democracy, Lansin, Chindonago, Tioka, Perungama, Matokan Gedalu, Sitagule, Jaoya, the Kujao, Amyebe, Tokan Nigeraba. Chenoni name Nimanangama, Bionle, Pipu, Mulen, Tabi, May, Majagin, Pilla, May, Ludo, Chenoma, Mimi, Dibao.
And you have also spoken of your concern.
Under the
military regime, Burma is becoming the world's capital. Kaimare Nangay Sandari, she would lower. Tabi may Asia ma dilu swaying mu shimniwau. Tabi Mimanangama diga chi bunide online longazaling le murine, but the lu yata na ye, pumu chuban ato pu, till Nangajai when jigane, second si ku tonsu tacha hale, loa go lilu shukan tare lu mimare.
According to the recent UN report on Myanmar,
ဒါတိကိနာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဆိုရင်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအခြေအနေတွေလူခွင့်ရေးအခြေအနေတွေဟာအလွန်စိုးရိမ်ပွဲရာအဆင့်ကိုရောက်နေပြီလို့သတိပေးထားပါတယ်အဲ့တော့မြန်မာနိုင်ငံမှာဖက်ဒရယ်ဒီမိုကရေစီစနစ်ကိုပြောင်းလဲဖို့လိုလားနေတယ်မြန်မာလူထုကိုထိထိရောက်ရောက်အကူအညီပေးဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘယ
4,000 arrested. and 6,000 killed and 17 million in urgent need of food, shelter, and medical supply. Getting aid to the areas where people have been killed is a paramount
thing. Lubang 6,000 lao de song kaya biro, 18 tan lao dwe, asasa amu ka ne, siwa re yibo lu ane ba. Turo shi ni re di da re si gu, yibo kunyi re yao shi yi ha le, alon imdan yi ji ba re. Seta ha COVID-19 ka yoga ka la runga ka we si re kunyi re gu, lana ta pwe dong biu kanta kere a daimbe lu sao ni ra ba. Maja de genga mo nan jao nao ta lubang 6,000 lao, ome eme pikere dwe, Nangandwin jat dairi pubiro dola zibari. Tajang sebuari saunta biro democracy pianle turamata, soalare jat dairi gu yaddan zima pibari. Tajang sida dwe wengwe ya ang, taugu bini dari, si ye swan sang muri gu bambu bini de lubogori, gomni rune apwe siri gu pubiro pimata, jeje bian bian, baisu yeju gu nangaraga tangwan gu jeno dangsu bari.
Can you give us an update?
A change on it, begin to do dong, Sansuji, Lumiao Yi. Game Usan Lo Shani, now so chini rigu, Yopia Bibao. Di Lo Shamuma, Diga Yisainiare, Saint Comurigayo, Palace.
My main aim is to call on the international community to stand in solidarity. Take me,
Diga Yujagaro, Mine, Nangan Yi, Genda Alum, Lupe Yi, Bawin, Noabiduri Boma, Jimu Chuluni, Sikons on a good Tiria, Yi. နိုင်ငံတကာတိုင်ဝမ်အနေနဲ့ညီညီညွတ်ညွတ်ရပ်တည်ဖို့တောင်းဆိုလှုပ်ရှားနေတာဖြစ်ပါတယ်။ဒါပြင်ကမ္ဘာတစ်ဝန်းမြန်မာအရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရန်ပုံငွေရှာဖွေမှုတွေထဲမှာပံပိုးကူညီရေးကြိုးပမ်းနေပါတယ်။စိုးရွားနေတဲ့မြန်မာနိုင်ငံကအကြက်တဲတွေနဲ့စစ်တပ်ကကျူးလွန်နေတဲ့လူသားဓုပေါ်ရာဇဝတ်ကျူးလွန်မှုတွေကိုကမ္ဘာတစ်ဝန်းသတိပြုမိလာစေဖို့ကျွန် လုံနေတဲ့မြန်မာစစ်တပ်ကိုအစင်ပြေချောမွေ့အောင်ဆောင်ရွက်ပေးလို့တဲ့ဆန္ဒရှိနေကြတာပါစစ်တပ်ရဲ့ဝင်ငွေစီးဆင်းမှုလွယ်ကူချောမွေ့စေဖို့ထောက်ပံ့ကူညီနေတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေဖွဲ့စည်းတွေအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကနေကြေကြေပြန့်ပြန့်ထီထီရောက်ရောက်နဲ့ပိတ်ဆို့ရေးယူမှုတွေကိုပုံမှန်ချမှတ်နိုင်ဖို့လဲကျွန်တော်လှုပ်ရှားနေပါတယ်
မြန်မာ Spring Revolution Movement Against the Military Coup
မြန်မာຫນွေဦးတော်လှန်ရေးလှုပ်ရှားမှုမှာအဓိကဖြစ်လာတဲ့လက်နက်ကင်တော်လှန်ရေးကိုကဘာတဝဲမှာရှိတဲ့မြန်မာတွေကနေရန်ပုံငွေတွေရှာဖွေလှူဒန်းတာတွေတွေ့ရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအပြူသဘောဆောင်တဲ့အပြောင်းလဲတွေဖြစ်လာရေးမှာလက်နက်ကင်တော်လှန်ရေးကဘလို့တက်ရောက်မှုတွေရှိလဲလို့မြင်လဲရှင့်
I think the military will never win this.
ဒီစစ်ပွဲမှာစစ်တပ်ကဘယ်တော့မှအနိုင်ရမှာမဟုတ်ပါဘူး။ကိုပြည်သူတွေကိုစစ်တပ်ကဖိနှိပ်တိုက်ခတ်နေတာပါ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုငွေကြေးအရပံ့ပိုးနေတဲ့ပြပရောက်မြန်မာတိုင်းဝမ်းရဲ့အခမ်းအနားကအရန်ကိုရေးပါပါတယ်။ယူကရိန်းကြက်တဲကိုဖြစ်ရှင်းရေးနိုင်ငံတကာကပေးနေတဲ့အကူအညီတွေကနှစ်ရာခိုင်နှုန်းလောက်ကိုပဲ NUG မျိုးသားညီညွတ်ရေးအစိုးရနဲ့သူ့ရဲ့လုံဖော်ကံဘက်တွေကိုပံ့ပိုးမယ်ဆိုရင်လူသားစုအပေါ်မှာရာဇဝတ်မှုတွေကျူးလွန်နေတဲ့ဒီစစ်ပွဲကိုအများဆုံးဆုံးသတ်နိုင်မှာဖြစ်ပါတယ်။
So in my interview with Myanmar activist in UK
ဒီတိုင်ကမြန်မာတက်ကြွလှုပ်ရှားသူတွေနဲ့ဆက်သွယ်မင်းမြန်းတဲ့အခါမှာဒေါ်ဆန်းစုကြည်ရဲ့သားအနေနဲ့သူတို့ရဲ့လှုပ်ရှားမှုတွေမှာခင်ကနေပါဝင်ထောက်ခံအားပေးတာတွေဟာသူတို့အတွက်အားတက်စေတယ်လို့ပြောကြပါတယ်။အဲ့တော့ NUG အပါအဝင်အခြားမြန်မာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်မဲ့အစီအစဉ်ရောရှိပါလားရှင့်။
No, I have no plans on working with any of them. I have no wish to.
အဲ့လိုမျိုးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့တော့ကျွန်တော်မှအစီအစဉ်မရှိပါဘူး။နိုင်ငံရေးသမားဖြစ်ချင်တာမျိုးကျွန်တော်မှမရှိပါဘူး။ဒါပေမဲ့ဒီအဖွဲ့အစည်းတွေအားလုံးနဲ့တညီတညွတ်တည်းရပ်တည်သွားမှာပါ။အထူးသဖြင့်စစ်ကောင်စီကိုစန့်ကျင်တဲ့ပုံတက်ပေါ်မှာမတူညီတဲ့အုပ်စုအားလုံးကြားပူးပေါင်းပြီးတော့စီလုံးညီညွတ်မှုအစ်စ်တွေနဲ့ဒီစစ်ပွဲကိုအောင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ရဲ့ယုံကြည်ချက်ကတော့မြန်မာနိုင်ငံဟာအားလုံးပုံမှုပူးပေါင်းပါဝင်မှုကိုလက်ခံပြီးတော့Democratic နိုင်ငံဖြစ်ထွန်းလာဖို့ဖြစ်ပါတယ
် Thank you very much Kim for giving your time and being with us here.
Thank you Injin.
မိုင်းဂျန်နိုင်ငံဒေါ်အောင်ဆန်းစုကြည်ရဲ့တာနဲ့မေးမြန်းတင်ပြတော့ခဲ့တာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇလန်တွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်လေးကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။ VUE မြန်မာပိုင်းရဲ့2023ခုနှစ်ဩဂုတ်လ21ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington City DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင် ISP မြန်မာရဲ့မြင်ကွင်ချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြက်သတင်းများအဆရှိတဲ့ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရှိတီမောကအာဆီယံကိုဘယ်လိုများဝေဖန်လိုက်ပါသလဲ။တရုတ်ကရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာတွေကြိုးစားနေပါလဲ။အဲ့ဒီလိုအပြင်တွေကိုကြားကြတော့မှာပါ။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်နဲ့ဆက်ကြအောင်ပါ။အာဆီယံအနေနဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ဖို့စစ်ကောင်စီယုံကြည်လက်ခံလာအောင်မလုပ်နိုင်ပေနဲ့အရှိတီမောအနေနဲ့အာဆီယံပေါ်မှာယုံကြည်မှုမရှိဘူးလို့တီမောဝန်ကြီးချုပ်ကပြောလိုက်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှင်ပြည်သွင်းနိုင်ကအခုလိုတင်ဆက်ပေးထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနီမြန်မာအရေးမှာချန်ပီယံဖြစ်လာတဲ့အရှိတီမောနဲ့အာဆီယံဘာလဲဘယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။အာဆီယံဘာလဲဘယ်လဲဆိုတဲ့မေးခွန်းတွေပိုပြီးကြဲကြဲလောင်လောင်ကြားလာရပါတယ်။အထူးသဖြင့်အာဆီယံဟာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ခြင်းမရှိတဲ့အပေါ်အားမလို့အားမရဖြစ်ကြတာပါ။ဒါကြောင့်လဲမြန်မာပြည်သူတွေကြားမှာအာဆီယံဟာဆက်ကူကြားပါကွာ။တကြံအမြောက်ပါကွာလို့ပြောဆိုဝေဖန်နေကြတာပါ။ပြောလေပြောစရာပါပဲ။မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီ1ရက်မှာစစ်တပ်ကအာဏာသိမ်းပါတယ်။အဲ့ဒီလိုအာဏာသိမ်းတဲ့အတွက်2021ဧပြီလ24ရက်နေ့မှာအာဆီယံခေါင်းဆောင်တွေအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်အစည်းအဝေးပြုလုပ်ပါတယ်။အဲ့ဒီအစည်းအဝေးကိုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လည်းလူကိုယ်တိုင်တက်ရောက်ခဲ့ပြီးမြန်မာအရေးဖြစ်ချင်းရေအာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်ခံသဘောတူခဲ့ပါတယ်။ဒါပေမဲ့မြန်မာအာဏာသိမ်းစစ်ကောင်စီဟာနှစ်နှစ်ကျော်ကြာတဲ့အထိအာဆီယံဘုံသဘောတူညီချက်တွေကိုလိုက်နာအကောင့်ထဲပေါ်တာမတွေ့ရပါဘူး။အနိုင်ဆုံးအဆင့်ဘုံသဘောတူညီချက်၅ချက်ထဲမှာပါဝင်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိုတောင်ပြည်ပြောင်းလှုပ်ဆောင်တာမတွေ့ရပါဘူး
။အာဆီယံဒီလိုဖြစ်နေတာတိတ်တော်လည်းမထူးဆန်းဘူးလို့ပဲဆိုရမှာပါ။ပါကြောင့်လဲဆိုတော့အာဆီယံဟာသူ့ရဲ့အတိတ်သမိုင်းကြောင့်အရာတနိုင်ငံရဲ့ပြည်တွင်းရေးကိုအခြားနိုင်ငံတစ်ခုကဝင်မဆွတ်ဖက်ဘူးဆိုတဲ့မူအပေါ်မှာအခြေခံထားလို့ပါဒါအပြင်ဆုံးဖြတ်ချက်ချတဲ့အခါမှာလည်းအဖွဲ့ဝင်နိုင်ငံအားလုံးသဘောတူရေးကွန်ဆန်ဆစ်ပေါ်မှာအခြေခံထားပါတယ်ဒါကြောင့်အဖွဲ့ဝင်နိုင်ငံတစ်ခုခုကသဘောမတူရင်ဆုံးဖြတ်ချက်ချလို့မရတဲ့အနေအထားမျိုးပါအာဆီယံစတဲ့တီထောင်စဉ်က၅နိုင်ငံမှာပါဝင်ခဲ့တဲ့ထိုင်းနိုင်ငံမှာစစ်တပ်ကမကြာခဏအာဏာသိမ်းပေမဲ့အာဆီယံဟာဘာမှအရေးယူဖြည့်ရှင်းပေးနိုင်ကြတာမဟုတ်ပါဘူး။ဒါအပြင်အာဆီယံထဲမှာဗီယက်နမ်၊လာအိုလိုကူမြင့်တဲ့နိုင်ငံတွေပါဝင်သလိုကမ္ဘောဒီးယားလိုမျိုးအာဏာရှင်တစ်ပိုင်းနိုင်ငံမျိုးလည်းပါဝင်နေပါတယ်။အာဆီယံဟာတီထောင်ခဲ့တာသက်တမ်း56နှစ်ရှိခဲ့ပြီဆိုပေမဲ့2008ခုနှစ်ကြောင့်မှသာအာဆီယံပဋိညာရေးလို့တိတိကျကျပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ဘလိုပဲဖြစ်ဖြစ်လက်တလုံးမှာမြမအရေးနဲ့ပတ်သက်ပြီးတော့အာဆီယံထဲမှာတက်တက်ကြွကြွရှိလာတဲ့မလေးရှားနဲ့အင်ဒိုနီးရှားလိုမျိုးနိုင်ငံတွေရှိလာတာဟာထူးခြားမှုတိုးတက်မှုလို့ပဲဆိုရမှာပ
ါအခုလိုအာဆီယံအဖွဲ့ကြီးအပေါ်အားမလို့အားမရဖြစ်နေချိန်မှာဒေတာတွင်းမှာလှုပ်ခတ်သွားစေတဲ့သတင်းတပုတ်ကတော့အရှိတီမောဝန်ကြီးချုပ်ဂတ်စမာဦးကမြန်မာနိုင်ငံအကြက်တဲကိုအာဆီယံအနေနဲ့ပြည်လဲအောင်မဖြေရှင်းနိုင်သေးရင်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံမှာပါဝင်ရေးကြီးမှန်းချက်ကိုပြန်စဉ်းစားမယ်လို့ဂျကာတာပို့စ်ကိုကိုးကားပြီး ARD သတင်းဌာနကဩဂုတ်လ9ရက်နေ့မှာဖော်ပြခဲ့တာတွေ့ရပါတယ်။အာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာစစ်ကောင်စီကနေလက်ခံယုံကြည်နိုင်လောက်တဲ့ဖြည့်ရှင်းမှုမရသေးသေး၍တီမောအနေနဲ့အာဆီယံကိုဝင်ရောက်မှာမဟုတ်ဘူးလို့တီမောဝန်ကြီးချုပ်ဂတ်စမာဦးကပြောတဲ့အကြောင်းကို Readersium VIP TV ကလည်းဩဂုတ်လ4ရက်နေ့မှာဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာတီမောဝန်ကြီးချုပ်ကအာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုလှုပ်တင့်လှုပ်ထိုက်တာတွေလက်ခံယုံကြည်နိုင်လောက်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာအောင်မလှုပ်ဆောင်နိုင်ဘဲနဲ့တော့အရှိတီမောအနေနဲ့ အာဆီယံအပေါ်မှာယုံကြည်မှုမရှိဘူးဆိုတာတီမောဝန်ကြီးချုပ်အနေနဲ့ပြောကျင်ပါတယ်တီမောရဲ့ရည်တည်ချက်ကိုကုလသမဂ္ဂအထူးထူးအတွင်းမှုချုပ်ကလည်းရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်လို့လည်းသတင်းမှာဖော်ပြထားပါတယ
်တီမောဟာအပြောတသက်မဟုတ်ပါဘူးလက်တွေမှာလည်းအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ရဲ့အဖွဲ့ကိုဇူလိုင်လ၂ရက်နေ့ကပြုလုပ်ခဲ့တဲ့အရှိတီမော့အစိုးရတဲ့ကျဲသစ္စာကျိစုဘွဲကိုဖိတ်ကြားခဲ့ပါတယ်။ဒါကြောင့်မြမအရေးနဲ့ပတ်သက်ရင်ဒေတာရင်းမှာအရှိတီမော့ဟာချန်ပီယံနိုင်ငံလို့ဆိုရမှာပါ။အခုလိုအရှိတီမော့ရဲ့ရည်တည်ချက်နဲ့လှုပ်ဆောင်ချက်တွေဟာအန်ယူဂျီအတွက်တော့အားတက်စရာပါပဲ။ထူးခြားတဲ့တိုးတက်ဖြစ်ပေါ်မှုလို့လည်းဆိုနိုင်ပါတယ်။အာဆီယံအတွက်ကတော့အရှိုက်အထုတ်ခံရတဲ့အဖြစ်မျိုးပါအရှိတီမောရဲ့ရည်တည်ချက်ဟာအန်ယူဂျီအတွက်တော့အောင်မြင်မှုဖြစ်ပါတယ်မြမအရေးအတွက်ဒေတာရင်းမှာချန်ပီယံနိုင်ငံပေါ်ပေါက်လာခဲ့တာပါဒါပေမဲ့တီမောကအာဆီယံအဖွဲ့ဝင်တင်းပြစ်မဖြစ်သေးပါဘူး2025ခုနှစ်လောက်မှာအဖွဲ့ဝင်ဖြစ်ဖို့မျှော်လင့်ထားတယ်လို့တီမောသမရာဟိုဆေးရာမိုဟော်တာကပြောပါတယ်ဒီတော့ NUG အနေနဲ့တီမောလို့ပဲမြန်မာနိုင်ငံနဲ့ပတ်သက်ရင်နောက်ထပ်ချန်ပီယံနိုင်ငံတွေပေါ်ပေါက်လာအောင်ဆက်လုပ်နိုင်ရင်ကောင်းပါတယ်။အင်ဒိုနီးရှားနဲ့မလေးတို့ပါတီမောလိုမျိုးလှုပ်လာကြမယ်ရက်တီလာကြမယ်ဆိုရင်အာဆီယံအတွင်းမှာလည်းပြောင်းလဲလာနိုင်သလိုမြန်မာနိုင်ငံအတွက်လည်းအကျိုးရှိလာနိုင်ပါတယ်။ဒါကြောင့်ဘုံသဘောတူညီချက်ကိုအားမြဘူးဆိုတာထက်ဘာဖြစ်စေချင်တာလဲ။NUG အနေနဲ့အခုထပ်အားစိုက်ပြီးတော့ proactive ဖြစ်တဲ့မူဝါဒတွေနဲ့အာဆီယံကိုချင်းကပ်နိုင်ရင်အောင်မြင်မှုတွေရလာမယ်လို့မြင်တဲ့အကြောင်းနိုင်ငံရေးစောင့်ကြည့်လေလာသူတို့ကပြောပါတယ်
။ဒေတာတွင်မှာမြမအရေးထူးခြားချက်နောက်တစ်ခုကတော့မြမစစ်ဘေးဒုက္ခသည်တွေအတွက်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာထောက်ထားမှုဇင်းကြံဖွင့်လှစ်နိုင်ရေးထိုင်းလွှတ်တော်မှဆွေးနွေးခဲ့တဲ့သတင်းဖြစ်ပါတယ်။အောက်လွှတ်တော်မှကန္နာဗီစစ်ဘန်ဆန်ကထိုင်းလွှတ်တော်မှဩဂုတ်လ10ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။ကန္နာဗီစစ်ဘန်ဆန်ဟာဖဲပါတီရဲ့အထွေထွေမှုဖြစ်ပြီးသူ့ပါတီဟာပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာအမတ်နေရာအများဆုံးအနိုင်ရရှိခဲ့တဲ့ Move Forward ပါတီနဲ့မဟာမိတ်ပါတီလည်းဖြစ်ပါတယ်။စစ်ဘေးကြောင့်ဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးဟာအရေးကြီးလိုအပ်နေတာပါ။ပြည်တွင်းကနေပုံမှန်လမ်းကြောင်းတွေအတိုင်းစစ်ဘေးကြောင့်တွေစီပို့နိုင်ဖို့ကမဖြစ်နိုင်တော့ပါပဲ။ဒါကြောင့်ထိုင်းနဲ့အိန္ဒိယနိုင်ငံတွေကတဆင့်မြန်မာနိုင်ငံတွင်ကိုနေဆက်ဖြတ်ကျော်ပေးပို့နိုင်ရေးဟာအရေးပါလှပါတယ်။အမှန်တကယ်လက်တွေ့မှာတော့မြန်မာနိုင်ငံရေးအကျအတဲကိုဖြည့်ရှင်းမယ်ဆိုရင်အာဆီယံတစ်ဖွဲ့တည်းနဲ့လုံလောက်မှုမရှိပါဘူး။ဒေတာတွင်မှာစီးပွားရေးအရာနိုင်ငံရေးအရာဩဇာကြီးတဲ့တရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတို့ပါဝင်ရေးဟာလည်းအရေးကြီးပါတယ်။ဒါကြောင့်ကုလသမဂ္ဂအပါအဝင်အမေရိကန်ဥရောပသမဂ္ဂနဲ့ဒေတာတွင်နိုင်ငံတွေပါဝင်တဲ့နိုင်ငံတကာအစီအစဉ်တရက်လိုအပ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြနေကြတာပါဒီလိုအခြေအနေတွေဖြစ်ထွန်းလာဖို့ဆိုရင်တော့ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေအပါအဝင်တော်လှန်ရေးအင်အားစုတွေအခုတည်းပိုပြီးလက်တွဲဆောင်ရွက်ကြဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ
ဥပ္ပေသိန်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ SP မြန်မာရဲ့အလက်ကိုရောက်လာပါပြီဒီဘက်မှာတော့တရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်လို့ဘာတွေကြိုးစားနေသလဲဆိုတော့ကိုစစ်စစ်သုံးသပ်ထားပါတယ်နားဆင်ကြည့်ကြအောင်ပါ
စစ်ကောင်စီရဲ့ရွေးကောက်ပွဲစီးပွားရေးစင်းရံစီမံကိန်းစံနှုန်းပေါင်းစည်းရေးနဲ့တရုတ်သမ္မတရှီရဲ့စီမံတွေကိုအကောင့်ထည့်ဖော်ရေးတရုတ်နိုင်ငံဘက်ကကြိုးပမ်းမှုတွေခက်စိတ်စိတ်တွေ့လာရပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းတရုတ်မြန်မာဆက်ဆံရေးကို ISP မြန်မာကလေ့လာတဲ့အခါဒီအချက်တွေကိုအထင်ရှားတွေ့ရပါတယ်။တစ်ချိန်တည်းမှာပဲစီးပွားရေးစင်းရံစီမံကိန်းအတွက်နှစ်နိုင်ငံစံနှုန်းဆိုင်ရာပေါင်းစည်းရေးကိုလည်းတရုတ်ဘက်ကလှုပ်လာပါတယ်။ဒါအပြင်တရုတ်သမ္မတရဲ့ကမ္ဘာလုံးဆိုင်ရာအစီအမံ၃ရပ်ကိုမြန်မာလူထုကြားစိတ်ဝင်ပြန့်နှံ့လာအောင်ကြိုးပမ်းမှုတွေလည်းရှိလာပါတယ်။စစ်ကောင်စီကသူ့တပ်တန်းကိုနောက်ထပ်6လတိုးခဲ့တယ်လို့ရွေးကောက်ပွဲလုံနိုင်ရေးကိုပထမဦးစားပေးလုပ်ငန်းအဖြစ်ပြောင်းလိုက်ပါတယ်။ဒီအချိန်မှာပဲရွေးကောက်ပွဲအောင်မြင်ရေးတရုတ်ဘက်ကအာရုံစိုက်လာတာတွေကိုဇက်တိုက်တွေ့လာရပါတယ်။ဇူလိုင်လထဲမှာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်သိန်းကတရုတ်ကိုသွားခဲ့ပါတယ်။ခရီးစဉ်မှာပါတီတီထောင်တာနဲ့ရွေးကောက်ပွဲကျင်းပပုံနည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။ ဒီမတိုင်ငယ်မှာစစ်ကောင်စီကောင်စစ်ဝင်ချုပ်ကကွမ်ကြီးကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ကိုလည်းရွေးကောက်ပွဲအခြေအနေကိုရှင်းပြခဲ့ပါသေးတယ်။ဒါ့အပြင်ရွေးကောက်ပွဲဝင်မဲ့တိုင်းသားနိုင်ငံရေးပါတီတွေကိုတွေ့ကြုံတွေ့ဖက်လှယ်ကြဖို့နဲ့မြမညဉ့်ညံ့ရေးအတွက်ကြိုးပမ်းကြဖို့ပြည်ထောင်စုနဲ့ပါတီကတိုက်တွန်းခဲ့ပါတယ်။တဖက်မှာလည်းတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေအတွက်နှစ်နိုင်ငံကြားစံနှုန်းတွေပေါင်းစည်းနိုင်ဖို့တရုတ်ဘက်ကကြိုးပမ်းလာပါတယ်။စစ်ကောင်စီနဲ့တိုင်ဟုန်ခရိုင်အစိုးရတို့အကြားတရုတ်ထွက်ကုန်တွေကိုရန်ကုန်စိတ်ကမ်းကတဆင့်တင်ပို့ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။တရုတ်ကိုပို့မဲ့ကုန်စည်ဆက်ရှင်မျိုးအတွက်တရုတ်ကောက်ခွန်ဌာနကြီးရေးစီစီမှာမြန်မာကုန်သည်တွေကိုယ်တိုင်မှတ်ပုံတင်ကြဖို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ဒါ့အပြင်မြန်မာတရုတ်နယ်နိမိတ်ပူးရဲစစ်ဆေးရေးလုပ်ဖို့တရုတ်နိုင်ငံနဲ့စစ်ကောင်စီအကြားဆွေးနွေးခဲ့ပါတယ်။ကိုဗစ်အလွန်နယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံတွေတိစောက်ဖို့ကြိုးပမ်းလာတာနဲ့တိုက်ဆိုင်နေပါတယ်။တရုတ်တံတားရဲ့နိုင်ငံသားရေးမူဝါဒဖြစ်တဲ့ကမ္ဘာလုံးဆိုင်ရာအစည်းအဝေး၃ရက်ကိုလည်းမြန်မာလူထုကြားစိတ်ဝင်ပြန့်နှံ့လာအောင်တရုတ်အစိုးရဘက်ကလှုံ့ဆော်လာပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တံမှုကသတင်းမီဒီယာကောင်စီရုပ်ရှင်နဲ့သဘင်အစည်းအဝေး၊စကိုင်းနဲ့ရုပ်သံလိုင်းပိုင်ခြင်း၊ရွှေတံလွင်ကုမ္ပဏီတို့နဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံရမှာကမ္ဘာလုံးဆိုင်ရာယဉ်ကျေးမှုအစီအမံ GCI နဲ့ပတ်သက်တာတွေဖြန့်ဝေပေးဖို့ပြောခဲ့တာပါ။အရင်မေလာတုန်းကလည်းတရုတ်နဲ့မြန်မာကမီဒီယာအဖွဲ့20နီးပါးကိုတရုတ်တန်ရုံကဖိတ်ခေါ်ပြီးကမ္ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ GSI ကိုရှင်းပြခဲ့ပါသေးတယ်။စစ်ကောင်စီကလည်း GSI အခြေခံမူတွေကိုထောက်ခံထားပါတယ်။ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးအစီအမံ GDI Forum တွေမှာလည်းစစ်ကောင်စီကတက်ခွင့်ရနေပါတယ်။
ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ် view ကိုပြပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်တော်တွေအကြံပြုတော်တွေကိုအခုမအေးတန်တာကျော်ကစူးစီးတင်ပြထားတာကိုကျွန်တော်တို့ဆက်လက်ပြီးနားဆင်ကြကြအောင်ပ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ကိုမျိုးမွန်ဆိုတဲ့တော်ရရှင်ကမင်္ဂလာပါမိတ်ဆွေ VOE ဝိုင်းတော်သားများတဲ့အင်တာနက်လိုင်းတွေမကောင်းလို့ PSI ကနေအားပေးနေပါ၏အားလုံးနေကောင်းအဆင်ပြေကြပါစေတဲ့မိုးရေအရန်နေတိုင်းရွာနေတဲ့ဗျာတဲ့ဟုတ်ကဲ့ပါမြန်မာနိုင်ငံတမမဟုတ်ထိုင်းနိုင်ငံကရေးတဲ့ထင်ပါတယ်နေ့စဉ်မိုးရေရွာပြီးတော့ရေပေးတင်ကြတဲ့တဲ့တွေကိုကြားရပါရဲ့နော်အထူးစိတ်မကောင်းဖြေရပါရဲ့အစီအစဉ်တွေကိုနားဆင်အားပေးရဆလို့ကျေးဇူးတင်ပါတယ်ဘေးရန်ကင်းပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကျမတို့ VOA အစီအစဉ်တွေကိုအမြဲတမ်းဆင်ပြောစာရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။အမြဲတမ်းနားထောင်ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးအစီအစဉ်အသေးစိတ်ကိုပြန်ပြီးရေးပြလာတဲ့သောရရှင်အန်ကယ်ဦးလှထွန်းဖြစ်ပါတယ်တကုံမျိုးတကပါ
။ကိုအောင်အောင်တင်ဆက်တဲ့ပြည်သူအမှုပညာရှင်ဒေါ်မမအေးနဲ့တွဲဆုံမေးမြန်းခန်းမှာဒေါ်မမအေးပြောသလိုပြောဖို့ကြံနေသေးတဲ့ခွတ်တောင်းတဲ့အတူတိုက်88ရှစ်လေးလုံးဂုံပြုမြမာတန်စင်တေးသင်းဆယ်ဖို့ကောင်းနှုတ်ပြောပြချက်နားထောင်ရတာအရန်ကြိုက်နေတယ်လို့ဝမ်းသာကျေးဇူးတင်ကြောင်းပြောပြပေးပါလို့အရင်ပြောပါရစေမှတ်မှတ်ရရအဖြစ်ပြက်လေးတစ်ခုပြောပြခြင်းပါတယ်အဲ့ဒီရှစ်လေးလုံးကာလပုံနေရာကနေပြန်ထွက်လာကြတဲ့ဆရာတော်ကနဲ့ကျွန်တော်ဆရာတော်ကအဖမ်းခံရမယ့်ညနေမှာစုလေဖျားလန်းအကော်ဒီယံအုံးကျော်အခမ်းအနားကစားဖြော်ဆိုင်မှာတွေ့ခဲ့ရတယ်ဆရာနဲ့ဆရာအောင်သူတို့နှစ်ယောက်သားအောက်ထပ်အဝင်ဝစပွဲမှာပွဲစားနေကြတော့ကျွန်တော်နဲ့မိတ်ဆွေတွေနဲ့ဝင်သွားတော့ရင်းနှီးတဲ့ဆရာတော်ကဟိတ်ကောင်လာထွန်ငါတို့နဲ့လာတော့လို့ခေါ်တော့ကျွန်တော်ကမိတ်ဆွေတွေနဲ့မှဆရာကိုတောင်းပန်ပြီးအပေါ်ဒတ်တက်ခဲ့တယ်နောက်တော့ဆရာတော်ကလည်းစုလီမီးပွိုင်တောင်အင်ကိုပြန်သွားတော့အသင်းဆောင်နေတဲ့ထောက်လိုင်းရေးအဖမ်းခံရပြီးအသေးထွက်ပဲပြန်ထွက်ရရှာတယ်ဗျာက Jano kankang dwara ka, dekelo siya togaro waima, wimpa lai yin, apya ma siya go ee lai bobi me, di ma ye jizo nga, siya zani taong thare, do ma ma eero upwe ye, ko daunne atu tai, tachente kwe ka jano ite bala ro, siya ne atu bala re jano belo ma shim ya be, apanka ya ma di jara bo, siya ga taongne ma jya so ya re, jama ye chan lo be te ma re, eri do nga ta aji ma so de bu, jano le belao jama le ma di bu bo, ဒီတချင်းတွေအကြောင်းကြားရလို့အမှတ်ရမိတာလေးပြန်ပြောပြတာပါအဲနောက်တစ်ခုကမမြသဇင်အောင်ရဲ့အရီတာဥကျော်စံသားရဲ့အစီအစဉ်မှာစကစပဒန်တိုးတာဘာကြောင့်လဲဆိုတာနားထောင်ရတာအယူအဆသစ်တွေနဲ့ရှင်းပြတာအရန်သဘောကျရတဲ့အတွက်လဲနှစ်ဦးစလုံးရဲ့အားထုတ်မှုကိုကြေညာရပါကြောင်းပြောပြပေးစီချင်ပါတယ် ဥကျော်စံသာပြောတာနားထောင်ရင်အခုဖြစ်နေတဲ့တခါတည်းတခါဆိုးဝါးလာဖို့နဲ့ပတ်ပေါက်ဆိုတာစဉ်းစားမိတာပါဆရာဥကျော်စံသာပြောတဲ့ရင်းနှစ်စရာအဖြစ်တွေကြောင့်ကြားရတော့ကျွန်တော်ရင်တဲ့ဆွဲနေတဲ့ဂုံးမောင်ခေအမတ်ကြီးဦးနှိုးရဲ့စာကိုသတိရမိစေပါတယ်ကြည်လေရှင်းနေထွက်လျက်မှောင်ကြတယ်တကောင်လာခွေတဲ့ဆူအဲ့ဒီလိုရေးထားပါတယ်ကျွန်တော်အစီအစဉ်ကိုအခုလိုမျိုးတေးချအစဉ်တစိုက်အားပေးပြီးတ
င်ချက်ပြန်ရေးပေးတာအတွက်အထူးကျေးဇူးတင်ပါတယ်။အမတန်အဖိုးတန်ပါတယ်အင်ကီကြီး။ကျွန်တော်တို့ VOA ကိုအမြဲတမ်းစာရေးလာတဲ့သောရရှင်တွေရဲ့စာရေးထဲမှာတော့မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေ၊လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိပါတယ်။ဒီစာတွေကိုလည်းကျွန်မအပတ်စဉ်ထည့်သွင်းပြီးတော့ဖော်ပြပေးနေပါတယ်နော်။ဒီဘက်တော့သောရရှင်နာမည်တော့မပြောပါနဲ့ဆိုတဲ့သောရရှင်သူကလည်းဒီအမြဲတမ်းစာရင်းနေတဲ့သောရရှင်တွေလိုပဲနိုင်ငံတကာအဖွဲ့အစည်းတွေအားကြီးနိုင်ငံကြီးတွေမြန်မာနိုင်ငံပြည်ပခန့်ကိုမဖြည့်ရှင်းပေးသေးတဲ့အပေါ်မှာတော်တော်လေးအားမလို့အားမရဖြစ်ပြီးတော့စာရေးလာတာပ
ါမင်္ဂလာပါ VOA ရေးကုလသမဂ္ဂအဖွဲ့အစည်းကကြီးရန်မှာမင်းကြီးကိုမိကုန်ထုတ်လိုက်ခြင်းမတဲ့မြန်မာပြည်သူတွေဒုက္ခမျိုးစုံရင်ဆိုင်ရယုံတွေမကပါဘူးအသက်တွေလည်းနေစင်းနေများဘေးနေကြရပါတယ်ဒါကိုကုလသမဂ္ဂမှာမင်းကြီးအနေနဲ့ဘာလို့မှလက်တွေ့လုံးမပြနိုင်ပဲအခုအချိန်ထိမြန်မာပြည်သူတွေကိုလစ်လျူရှုထားတာဟာမေခွန်ထုတ်စရာဖြစ်နေတာပါကုလသမဂ္ဂမှာမင်းကြီးနေနဲ့မကူညီမပံ့ပိုးနိုင်ဘူးဆိုရင်လဲကျွန်တော်တို့ကဘာဝကလူသားတွေအတွက်အလုတ်ဆက်လုံမနေနဲ့တော့လုံးမဲ့ဆိုရင်လဲထိထိရောက်အောင်နဲ့လူသားချင်းစာနာတော်ထားမှုအပါဝင်မတရားမှုတွေကိုကြားဝင်ဖြေရှင်းပေးသိခြင်းမတဲ့အခုဆိုကျွန်တော်တို့မြန်မာပြည်သူလူထုကြီးလန့်စားစားဖြစ်နေကြရတော့ကြားပါပြီစစ်တပ်ဘက်ကအာဏာလုယူပြီးကြတဲ့ကပါကူညီပေးပါလို့ကုလသမဂ္ဂမှာမင်းကြီးနဲ့အတူကမ္ဘာလူ့အဖွဲ့အစည်းတွေစီတောင်းဆိုပါလေဆရာနာရှင်အမြန်ဆုံးကြဆုံးပါစေကျေးဇူးတင်ပါတယ် VOA ရေ
ဒါကတော့သောရရှင်တယောက်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်ကိုယ်ပိုင်မြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့နောက်သောရရှင်တယောက်ကတော့ပြည်ရဝိုင်းတော်သားများစိတ်ချမ်းသာကိုကျမ်းမာစွာသတင်းမှန်တွေကိုပြည်သူတွေအတွက်အင်အားတွေဖြစ်နေနေ့စဉ်ဆောင်ကျင်းပေးနိုင်ပါစေလို့အစချီပြော။မေတ္တနာကြော်ရေးတဲ့ကျွန်တော်စာလေးကိုဖတ်ပြစီခြင်းပါတယ်။ကျွန်တော်က VOA သတင်းတွေကိုမနေ့ညပုံမှန်ကြည့်နေပါတယ်။သတင်းစကားလည်းအချိန်ရရင်ပြောခြင်းပါတယ်။ဟုတ်ကဲ့သတင်းစကားပေးပို့ခြင်းတဲ့သူတွေကိုဖိတ်ခေါ်ပါတယ်နော်။သူက
ကျွန်တော်ပြောခြင်းတာသိခြင်းတာတွေကိုကဘာပေါ်ကလူတွေအားလုံးသိပါစေ။ခု IT ခက်ကြီးမှာကဘာကြီးကရွာကြီးတရွာလိုဖြစ်နေတာပါ။ဘယ်နေရာမှာဘာတွေဖြစ်နေတယ်ဆိုတာမသိတာမရှိသလောက်ပါအဓိကပြောချင်တာကမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အရာတွေကိုဗီဒီယိုရုပ်သံတွေဓာတ်ပုံတွေနဲ့သတင်းဌာနတွေကနေ့စဉ်သတင်းအမှန်တွေကိုထုတ်ပြန်နေတာပါစကားစ channel တွေတော့မပါပေါ့ VOA ကလည်းသတင်းမှန်တွေကိုတင်ပြနေတာယုံကြည်ပါတယ် VOA ကသတင်းအစစ်အမှန်တွေကိုအမေရိကန်ကုလသမဂ္ဂအာဆီယံတာဝန်ရှိတဲ့သူတွေကမကြည့်လို့မသိတာလားသိရတဲ့အရေးမယူတာလားပြန်လည်ဖြေချစီလိုပါတယ်ခမစကားစတက်တွေလူသားမျိုးနဲ့အပေါ်ဆေးရသွွမှုတွေကျူးလွန်နေတာကိုသတင်းတွေကဖော်ပြပေးနေတာကိုတက်တဲ့အဖြစ်မလုံလောက်ဘူးလားဆိုတာကိုလည်းသိကြနေတာပါပြည်သူအတွက်သတင်းတွေကကြားယုံမြေုံနဲ့မထိရောက်ဘူးလားဆိုတာတွေးမိလို့ပါဗျာ
သူကအခု IT ခေတ်ကမ္ဘာကြီးကရွာကြီးတရွာလိုဖြစ်နေတာမြန်မာနိုင်ငံမှာဖြစ်နေတာတွေကမ္ဘာနေရာဘောင်းဆောင်ကနေမတည်ဘူးဆိုတာတော့မဖြစ်နိုင်ပါတဲ့တည့်ရတဲ့ဘာကြောင့်မြမအရေးမှာဝင်ပြီးတော့ပါဝင်ကူညီမှုတွေမလုပ်ရတာလဲဆိုတာအတွေးချက်ပြီးတော့အခုလိုစာရေးပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ရှင်းပြလာတာဖြစ်ပါလိမ့်ရှင် Did you ever attend Laube Shilo, the Russian year Pizarigo? Did you ever demand yet to Marino?
Print of bigger beer season to go Facebook and YouTube on my PMP or Natal Nightlow. View internet Samyanane, Fomoga, view app demale to up your Natal Tishun and Marie. Tomorrow we have view app Nemega, view Bamis Chipari. Tomorrow we have internet Samyanale Saga, Bamis.viewingnews.com Chipari. Tomorrow we have Nanajawa, view Gule Sayi Java, no? The Russian day along BNE Kinshin, Shunan Temi Java Zishin.
ဒီမှာပြီးမှပေးစာတွေကိုမအေးတန်တဲ့ကြောကတင်ပြပြန်ချပေးကြတာပါအခုဆက်လက်ပြီးကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပါအောင်မယ်ချိဝတိုင်ကဟာဗာနာမြို့တော်မှာလူတယောက်ဟာသူ့ဘာသာသူစေပေါင်းတူနဲ့ထုပ်ပြီးတမ်းမာကြောင်ပြတာတွေပါတယ်အခြေနိုင်ငံကခြေတစ်ဖက်ပြအက္ကစားတမန်အူဟာတနအီအတွင်းအကျဉ်းအများဆုံးဗာရန်ဆွဲကိုခနာကိုမတင်နိုင်တဲ့ဒွတ်ဂင်းနစ်စာရင်းကိုချိုးလိုက်
ကျူဘာနိုင်ငံဟာဗာနာမြို့တော်မှာလူတစ်ယောက်ဟာသူ့ကိုယ်သူဆယ်ပေါင်ကူနဲ့ချူပြီးတာမကြောင်ပြတာနေပါတယ်။အသက်32နှစ်အရွယ်လီနိုတိုမာဆန်ဆိုတဲ့သူကိုကျူဘာအယုံမန်လို့တင်စားခေါ်ကြပြီးတော့သူဟာဖြစ်သွားဖြစ်လာသူတွေကိုသူဘယ်လောက်တန်ဆွမ်းတဲ့အကြောင်းကိုပြသပြီးတော့ငွေရှာနေတာပါ။အခုလိုတရုတ်ပြအလုပ်ကိုမလုပ်ခင်တုန်းကတော့လူသံကြီးတိုမာဆန်ဟာအမေရိကန်လက်ဝဲအကျော်မော်မိုက်တိုက်ဆန်ကိုအားချပြီးတော့ကျေးဇူးလက်ဝဲသမားတူဖြစ်ချင်ခဲ့တာဖြစ်ပါတယ်။အဲဒါကြောင့်မက္ကဆီကိုနိုင်ငံမှာလက်ဝဲသွားထိုးခဲ့ပြီး28ပွဲလုံးကိုအလဲထိုးပြီးအနိုင်ယူခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးပွဲမှာပြန်ဘက်ဖြစ်သူဟာဥကောင်းကုန်ကွဲပြီးသိဆုံးသွားတာကြောင့်သူဟာလည်းလက်ဝဲလောကကနေအနိုင်ယူခဲ့ပါတယ်။လူသံကြီးတိုမာဆန်ဟာငငယ်ကလေးကအခုလိုသူ့ဘာသာတူနဲ့ထူလာတာဖြစ်ပြီးတော့အခုအချိန်မှာအချက်ရည်9တန်းနီးပါးလောက်ထိထူခဲ့ပြီးပါပြီ။သူကလက်ရှိဘဝမှာဝင်ဝင်အနေငယ်ပဲရပါမယ်လို့ကြေညာပြီးအတားအဆီးခက်ခဲတွေအားလုံးကိုကျော်ဖြတ်ဖို့အစဉ်သင့်ရှိနေပြီးတော့လက်ဝဲလောကကစွန့်ခွာရတာကိုလည်းနောင်တမရဘူးလို့ပြောပါရရှင
်ဒီကျင်းနိုင်ငံကခြေတစ်ဖက်ဖြက်လိုက်ရတဲ့အာဂသာသမားတို့ကတနအီအတွင်းအခြေအများဆုံးဘာဒန်ဆွဲကိုယ်ခန္ဓာကိုယ်မတင်နိုင်တဲ့ဂင်းနစ်ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်အသက်29နှစ်အရွယ်အိုမာအဒယ်ကတာဟာလွန်ခဲ့တဲ့9နှစ်ကပင်လယ်နီထဲမှာရေကူးရင်းငမန်းအကိုက်ခံရတဲ့အတွက်ခြေတစ်ဖက်ဖြတ်လိုက်ရတာပါအဲ့ဒီနောက်စိတ်သက်ကြတာကိုပြေပြောက်စေဖို့နဲ့ခန္ဓာကိုယ်ကျန်းမာကြံ့ခိုင်စေဖို့အတွက်အားကစားလေ့ကျင့်ခဲ့ပါတယ်နှစ်ပေါင်းများစွာလေ့ကျင့်ပြီးတဲ့နောက်မှာတော့ခြေတစ်ဖက်ဖြတ်အားကစားသမားတွေအတွက် L1 Guinness ကမ္ဘာစံချိန်တစ်ခုဖြစ်တဲ့တနအီအတွင်းအချိန်အများဆုံးဘာဒန်ဆွဲကိုယ်ခန္ဓာကိုယ်မတင်နိုင်တဲ့စံချိန်ကို162ချိန်မတင်ပြီးထိုးလိုက်နိုင်တာပါသူကိုယ်တိုင်လည်းအချိန်ပေါင်း100ကျော်120လောက်ပဲလုံနိုင်မယ်လို့ထင်ထားပေမဲ့စံချိန်မှတ်တမ်းယူတဲ့နေ့မှာအားပေးသူတွေကြောင့်အခုလို161ခါလုံနိုင်ခဲ့တာလို့အိုမာအဒယ်ကာတာကပြောပါတယ်ခင်ဗျာ
မေဂန်ဒီယန်စုနယူးယောက်မြို့မွန်ထော့ပရက်မှာ Search အဝိစရတွေနဲ့ပြုလုပ်ဖန်တီးထားတဲ့ဘေးကယ်ပေါင်းပုံဆိုင်ပြကန်တစ်ခုဖွင့်လိုက်ပါတယ် Search ဘေးကယ်ပေါင်းပုံဆိုင်လို့နာမည်တက်ထားတဲ့ဒီဆိုင်မှာဘေးကယ်ပေါင်းမှုအမျိုးအစား73မျိုးကိုလက်နဲ့ချုပ်လို့ဖန်တီးချပြီးတော့ညွှော့မျိုးသူမျိုးသားတွေစိုက်တဲ့အစားအသောက်တွေနဲ့တွဲဖက်ဖန်တီးထားပါတယ်။ဘေးစီပါတဲ့ဘေးကယ်တက်တဲ့ရောင်ဘေးကယ်နဲ့တခွားကျင်တဲ့အသားညက်စားတောက်နိုင်တဲ့ဘေးကယ်မျိုးစုံကိုလည်းရနိုင်ပါတယ်။ဗြိတိရှအနုပညာရှင်လူစီစပယ်ရိုဖန်တီးခဲ့တာဖြစ်ပြီးတော့သူဟာအရင်တုန်းက Fetch သုံးမွေးစတွေနဲ့ဆေးဆိုင်ပုံစံ၊စူပါမားကတ်ပုံစံ၊နောက် store ဆိုင်ပုံစံတွေကိုဖန်တီးခဲ့ပြီးအခုနောက်ဆုံးပေါင်မုတ်ဆိုင်ပုံစံဖန်တီးလိုက်ကြပါသူငယ်ကသွားခဲ့ရတဲ့ဆိုင်တွေပုံစံဖန်တီးခဲ့တာဖြစ်ပြီးနုပညာလက်ရာတွေကိုဘယ်သူမှစူးစောင်းထိတွေ့ခွင့်ရစေချင်တာကြောင့်အခုလိုဖန်တီးခဲ့တာဖြစ်တယ်လို့စပယ်ရိုကပြောပါတယ်ဒီလိုပစ္စည်းမျိုးစုံကိုပုံစံတူပြသခွင့်ရစေဖို့ရှစ်လတာဖန်တီးခဲ့ရပြီးလာရောက်ကြည့်ရှုသူတွေကလည်းတကယ်စားစရာပစ္စည်းတွေနဲ့တူတယ်လို့မှတ်ချက်ပေးပါတယ်ဒီပေါင်မုတ်ဆိုင်ပြကန်းကိုတော့TW Fine at နုပညာပြကမ်းမှာပြသထားတာဖြစ်ပြီးစက်တင်ဘာလ4ရက်နေ့အထိပြသထားမှာပါရှင်
ဘူဂေးရီးယားနိုင်ငံအလဲပိုင်းကရွာလေးတရွာကအိမ်နိုင်ငံတွေမှာနာမည်ကြီးထင်ရှားတဲ့သူတွေကမ္ဘာခေါင်းဆောင်တွေနဲ့ကတ်တုန်းရုပ်တွေကိုဖန်တီးပြသထားပါတယ်အခုလိုဖန်တီးမှုတွေကြောင့်စတီရိုဇလီဇဲရွာကလေးဟာလူအများစိတ်ဝင်စားအာရုံစိုက်စရာတစ်ခုဖြစ်လာပါတယ်ဟောလီဝုဒ်ရုပ်ရှင်ကားတွေထဲကကွန်ဖူပန်တာလို့ဇက်ကောင်ကအစရုရှားသမ္မတပူတင်ယူကရိန်းသမ္မတဇလန်စကီနဲ့အမေရိကန်သမ္မတဘိုင်ဒန်အယုတ်တွေကိုလည်းရေးချယ်ပြသထားပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းဒီရွာမှာအခုလိုလမ်းပေါ်အမှုပညာရှင်တွေစူးစီးရေးဆွဲတဲ့နေရာတစ်ခုဖြစ်လာခဲ့တာပါဒီရွာကိုလာကြည့်မဲ့ခရီးသွားဧည့်သည်တွေတိုးလာပြီးလူ400လောက်ပဲနေထိုင်တဲ့ဒီရွာကရာသူရွာသားတွေရဲ့ဘဝရှင်သန်ရေးအတွက်အထောက်ပံ့ဖြစ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းအခုလိုနိုင်ငံစည်းရေးပကြီးအလုပ်တွေကိုဥဆောင်နေသူတွေကပြောပါတယ်ခင်ဗျာ
ကိုကျင်းကျနဲ့မခင်ဖြူထွေတို့တင်ပြခဲ့ကြတဲ့ကဘာတလွားကထူးခြားစံပြသတင်းလေးတွေဖြစ်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတရားပြုစီစဉ်ပါတယ်ရှင် VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်ခုတော့သတင်းချင်းချုပ်ကိုကျွန်တော်ကပဲတင်ပြပါအောင်မယ်Netherlands နဲ့ Denmark တို့က Ukraine ကို F-16 ဂျက်တိုက်လေယာဉ်တွေပေးဖို့တင်းငွေနေကကြေညာလိုက်ကြပါတယ်။ Netherlands ကိုရောက်ရှိနေတဲ့ Ukraine သမ္မတ Volodymyr Zelensky ကဒီသမိုင်းဝင်ကြေညာချက်ကိုကြိုဆိုလိုက်ပါတယ်။ Denmark နဲ့ Netherlands တို့က Russia ကိုခုခံတွန်းလှန်နေတဲ့ Ukraine အတွက် American F-16 ဂျက်တိုက်လေယာဉ်လှူဒါန်းတဲ့ပထမအဦးဆုံးသောနိုင်ငံတွေဖြစ်ကြပါတယ်။ Denmark ဟာ Netherlands နဲ့မတူ Ukraine ရဲ့ရုရှားလက်အောက်ကလွတ်မြောက်ရေးရုရှားရဲ့အဓိပ္ပာယ်မဲ့ကျူးကျော်မှုစက်ကြီးရဲ့အတွက် F-16 ဂျက်တိုက်လေယာဉ်တွေလူတန်းမဲ့ဆိုတဲ့ကိစ္စကျွန်တော်ဂုံယူဝမ်းမြောက်ပါတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကလည်းပြောကြားလိုက်ပါတယ်။နယ်သာလန်ဝန်ကြီးချုပ်မတ်ရူတီတာနဲ့အတူဒတ်လေတက်စကောင်ကိုသွားရောက်ပြီးယူကရိန်းသမ္မတကအခုလိုပြောထားခဲ့တာပါ။ဒီတိုက်လေယာဉ်တွေဟာရုရှားတွန်းလှန်ဆဲမှာအခက်ကြုံနေရတဲ့သူ့နိုင်ငံတပ်ဖွဲ့တွေအတွက်အရေးကြီးတဲ့တွန်းအားဖြစ်စေတယ်လို့လည်းသူကပြောပါတယ်။တော်အမေရိကတိုက်အီကွေဒိုနိုင်ငံမှာမနစ်တင်းငွေတွေကသမ္မတတင်မြောက်မဲ့ရွေးကောက်ပွဲကိုရဲနဲ့စစ်သားသိမ့်ကျော်ချထားပြီးကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမတိုင်မီမှာသမ္မတလောင်းတူလောက်ကြခံခဲ့ရပြီးအရင်နှုန်းကမကြုံဘူးတဲ့အကြမ်းဖက်မှုတွေကိုအီကွေဒိုကကြုံနေရတာပါ။ဩဂုတ်လ9ရက်နေ့တုန်းကမြို့တော်ကွီတိုမှာမက်ဆွယ်စီယုံရေးကထွက်လာတဲ့အခါသမ္မတအဖြစ်ဝင်ရောက်ရှင်းပြတဲ့ဖာနန်ဒိုဗီလာဗီစီယန်စီယိုဟာလောက်ကြခံခဲ့ရတာဖြစ်ပါတယ်။သူဟာဒီနေ့တွေတတိယမြောက်လောက်ကြခံခဲ့ရတဲ့နိုင်ငံရေးသမားဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာအစိုးရနဲ့သဘောကွဲတူတွေကိုချိုးနှိမ်ပြီးစစ်တပ်နဲ့အမျိုးသားလူမျိုးရေးစတင်တဲ့လှုပ်ရွတ်တွေတရားစွဲဆိုပိုင်ခွင့်အာဏာပိုပေးရမယ့်ဥပဒေကြမ်းညက်ကိုသမ္မတ RFLV ကလက်မှတ်ထိုးဖို့ညှင်းဆိုလိုက်ပါတယ်။ဖျားသခင်ကိုတိုက်တက်ပြီးပြောပြစီအရှုဆိုးရရှုဝဲချက်ဥပဒေပြင်ဆင်ချက်မူကြမ်း2023နဲ့ပါကစ္စတန်စစ်တပ်ဥပဒေပြင်ဆင်ရေးမူကြမ်း2023တို့ကိုကျွန်တော်သဘောမတူတဲ့အတွက်လက်မှတ်မထိုးပါဘူးလို့သူကပြောလိုက်ပါတယ်ခင်ဗျာ။ဟုတ်ကဲ့အခုလိုသတင်းချုပ်ကြေညာပြည့်တဲ့အခါမှာတော့ဒီညကျွန်တော်တို့မကြခင်မှာအစည်းအဝေးကိုစုတ်တက်တော့မှာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကနားလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ဇူဘဲအလ်တယမ်နဲ့ဇနစ်အဗ်ဒူရာမန်တို့ဖြစ်ကြပါတယ်ဗီအိုအမေရိကန်အတန်ရဲ့မနက်ပိုင်းအစည်းအဝေးကိုအခုစုံသက်ပါတော့မယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေဗီအိုကိုနားဆင်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ကျွန်တော်တမောင်သန်းပါThis program has come to you from the Voice of America, Washington.